ယခိုင်ပြည်နယ်မြောက်ဦးမြို့ကရဲတပ်ရင်းတစ်ခုကိုအေးအေးယခိုင်လက်နက်ကိုင်ဖွဲ့ကပြည်ရဲအင်အားကြီးကဝင်ရောက်တိုက်ခိုက်ပြီးတဲ့နောက်ခေါ်ဆောင်သွားခဲ့တဲ့ရဲတပ်ဖွဲ့ဝင်အချို့ချို့ရဲ့အမျိုးသမီးနဲ့ကလေးတွေအပါအဝင်စုစုပေါင်း9ဦးကိုအေးအေးဖွဲ့ကပြန်လွှတ်ပေးလိုက်ပါတယ်။သူတို့ကိုဖမ်းဆီးသွားခဲ့တာမဟုတ်ပဲပြစ်ခတ်မှုအတွင်းဒေးလို့ရခေါ်ဆောင်သွားခဲ့တယ်လို့အေးအေးအဖွဲ့ကပြောပေမဲ့မြန်မာစစ်တပ်ကတော့ရဲတပ်ဖွဲ့ဝင်မိသားစုတွေကိုအေးအေးကဖမ်းဆီးသွားတယ်လို့ထုတ်ပြန်ထားပါတယ်။ VOA မြန်မာပိုင်းသတင်းတော်နိုင်ကွင်းကသတင်းပေးပို့ထားပါတယ်ရှင်။
ရခိုင်တပ်တော် AA ကနေဖမ်းဆီးခေါ်ဆောင်သွားတဲ့မြောက်ဦးရဲတပ်ရင်းကကလေးနဲ့မျိုးသမီးပါဝင်9ဦးဟာဧပြီ17ရက်နေ့ညမှာမြောက်ဦးစေယုံကိုရောက်ရှိလာပြီးရဲတပ်ရင်းကိုပြန်လည်အနှံချက်တယ်လို့စေယုံကျမ်းမာရေးဝန်ထမ်းတို့ကအခုလိုပြောပါတယ
်။ဟုတ်ပါတယ်ည10နာရီမိနစ်40လောက်ပါ။သူဒီကြားအားလုံး900ရောက်စေယုံနဲ့ဝင်လာတယ်တဲ့900ပါ။ညကပဲရဲစခန်းကိုပြန်လွှဲပေးလိုက်တယ်။ကျွန်တော်တွေ့ရတာကျင်းချက်မှာပါပဲ
။ရဲမိသားစုဝင်9ဦးဟာစေယုံဝင်လာကိုလမ်းလျှောက်ဝင်လာတာဖြစ်ပြီးဘဒုကီလာပို့တာကိုသိရှိခြင်းမရှိဘူးလို့ဆိုပါစေယုံဝန်ထမ်းကပြောပါတယ်။မြောက်ဦးမြို့ကမှ37လုံချုံရင်ရဲတပ်ဖွဲ့ဌာနချုပ်ကိုဧပြီလ9ရက်နေ့ည10နာရီကျော်မှာ AA ဖွဲ့ကနေဝင်ရောက်တိုက်ခိုက်တုန်းကရဲမိသားစုဝင်9ဦးကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကနေသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့ AA ဘက်ကတော့ဖမ်းဆီးသွားတာမဟုတ်ပဲပြည်သူ့မှုတွင်လုံချုံရာခေါ်ဆောင်သွားတာဖြစ်ကြောင်း AA ကြံကြားရေးတာဝန်ခံခိုင်တုခကပြောပါတယ်။
အမစစ်တပ်ကလေရဲသုံးစီးနဲ့နေပြီးတော့ဘုံကျိတိုက်ခိုက်တဲ့အခါသူရဲမိသားစုတချို့ပေါ့ဗျာနော်အဲဒီမှာအမျိုးသမီးနဲ့ကလေးနေသူတို့ကတိုက်ပွဲကြားထဲမှာတိုင်းရံ့သူတို့ရဲ့အသက်အန္တရာယ်လုံခြုံအောင်ပေါ့နော်အဲ့ဒါကျွန်တော်တို့တပ်ဖွဲ့တွေကပြန်ဆုတ်တဲ့အခါသူတို့ကိုဘေးကင်းလုံခြုံတဲ့နေရာတည်ယူလာတာကျွန်တော်သူတို့ကိုဒီလုံလုံခြုံခြုံနဲ့ပြန်လှောက်ပေးဖို့အတ
ွက်ပြန်လည်လို့မြောက်လာတဲ့ရဲမိသားစုတွေရဲ့အခြေအနေနဲ့ပတ်သက်လို့ရဲတပ်ဖွဲ့ကိုဆက်ပြီးမြင်းမြန်းခဲ့ပြီးမဲ့ပြန်လည်ဖြေကြားလို့မရှိခဲ့ပါဘူးသမရသတင်းမှပြန်ကြားရေးသွက်ပက်သွင်းမှုဘုံမှုချုပ်ဆွေမင်းလုံးကတော့အခုလိုပြောပါတယ
်ရဲတပ်ဖွဲ့ဟိုမိသားစုတိုင်းနဲ့ဝင်တောက်ကြလို့ကျွန်တော်တို့ဟိုပါသွားတဲ့မိသားစုတွေဆင်းနေတယ်သူတွေကတော့လည်းသိရောသိရပါလားအဲ့ဒီအသေးသေးကြဲတော်မြေကြီးနဲ့ပြည်စီရနေတယ
်မြောက်ဦးရဲတိုင်းရင်စကန်တိုက်ပွဲဖြစ်ပွားပြီးနေမြရှင်းလင်းရေးလှုပ်ဆောင်ရင်းနဲ့သမရဘက်ကဖမ်းဆီးထားတဲ့လက်ကကြေးရွာက29ဦးတော့ပြန်လည်လွတ်မြောက်လာတာမရှိသေးပါဘူးဧပြီလ10ရက်နေ့ကသမရကနေဖမ်းဆီးထားတဲ့လူ29ဦးဟာလက်ကရွာသားတွေလို့ဒေသခံရွာသားတွေနဲ့သုတ်တော်ကိုယ်စားလှယ်တွေကပြောပေမဲ့တမတော်ဘက်ကတော့အေးအေးတပ်ဖွဲ့ဝင်ဆိုပြီးဖမ်းဆီးစစ်ဆေးနေစဲလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်းမြမတမတော်နဲ့ရခိုင်တပ်တော်အေးအေးတို့ကြားပိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့ဖြစ်ပွားတဲ့ပြစ်ခတ်တိုက်ခိုက်မှုတွေမှာလည်းအမျိုးသမီးနဲ့ကလေးတွေထိခိုက်တေဆုံးမှုတွေညစ်သက်လာနေပါတယ်။လက်ရှိစစ်ရေးပဋိပက္ခတွင်အမျိုးသမီးနဲ့ကလေးတွေအတွက်လုံခြုံရေးဟာစိုးရိမ်စရာအနေအထားမှရှိနေတယ်လို့ရခိုင်ပြည်နယ်အမျိုးသမီးကွန်ရက်ဥက္ကဋ္ဌဒေါ်ညိုအေးကပြောပါတယ်။
အမျိုးသမီးနဲ့ကလေးတငယ်ဆိုတာပြဿနာတစ်ခုဖြစ်ပြီးဆိုရင်သူတို့ကတော့ဘလိုပဲဖြစ်ဖြစ်ဒီမိနာသူတွေခဲတဲ့မှာရှိနေတယ်။သူရဲ့ရခိုင်ပြည်နယ်စစ်စင်ကပြတ်မှတ်တဲ့အရည်လို့မဟုတ်ခဲနဲ့ကိုနေနဲ့ဖြစ်ကြတာကိုပြုလို့ရှိရင်ဘယ်တန်းပြီးတော့ဖြစ်တာလို့တော့နော်။ငါမျိုးတွေကိုရှိနေတယ်ဆိုတော့တန်ကျက်တွေရောက်နေတဲ့အချိန်ကတကယ်လက်လက်တွေလည်းအခုကလေးတယောက်ဆိုရင်တနည်းတက်တော်လေးပဲရှိသေးတယ်။သင်အောင်မှာမှရှိနေတယ်။လုံရတဲ့ကလားလည်းပဲကလေးသိတော်မြင်မှာသုံးနေရောက်ကြလေးတွေကအမျိုးသမီးလည်းတယောက်ဆုံးတယ်။ကျွန်တော်တို့အောက်တနေမှာဆိုလည်းအမျိုးသမီးတွေသုံးနေတယ်။စိတ်တော်မကောင်းတော့တော့။အဲဓာတ်တွေထဲမှာညက်နေတာပေါ့လေ။ကျွန်တော်တို့စိုးရင်ကစိုးရင်ချက်ကတော့အမြင့်ဆုံးလို့ဆိုရမှာပေါ့နော်
။ဧပြီလ3ရက်နေ့ကတမတော်ကနေလေးချောင်းပြစ်ခတ်တိုက်ခိုက်မှုကြောင့်ဗုဒ္ဓတော်မြို့နယ်ဆိုင်းတင်တောင်တန်းကဒေသခံမူဆိုရင်ဝါခုတ်လုတ်တာ6ဦးတေဆုံးခဲ့တယ်လို့73ဦးတန်ရာရရှိခဲ့ပါတယ်။မလ15ရက်နေ့နဲ့18ရက်နေ့ကမြဝူးမြို့တွင်ပြစ်ခတ်မှုမှာလည်းအရက်သား6ဦးထက်မနည်းထိခိုက်တန်ရာရရှိခဲ့ပါတယ်။မလ23ရက်နေ့တုန်းကလည်းဗုဒ္ဓတော်မြို့နယ်စီတောင်ရွာတွင်မှတနက်ကြီးလက်နက်ငယ်နဲ့ပြစ်ခတ်ခံရမှုကြောင့်ရွာသား5ဦးတေဆုံးပြီး20ကျော်တန်ရာရရှိခဲ့ပါတယ်။ဒီခန့်ကျင်းထဲမှာမြမတပ်မတော်နဲ့ရခိုင်တပ်တော်တို့ကြားတိုက်ပွဲဟာအရက်သားတွေပေါ်မှာထိခိုက်မှုများပြားလာနေတဲ့အတွက်တိုက်ပွဲဖြစ်ပွားရာဒေသတွင်ပြည်သူတွေရဲ့လုံခြုံရေးအခြေအနေဟာလည်းစိုးရိမ်စရာအနေအထားမှာဖြစ်နေပါတယ်ခင်ဗျာ
။နိုင်ကိုရင်တင်ပြပို့ထားတာပါ။